အမေရိကန်ဒီမိုကရက်သမ္မတလောက်ဟီလရီကလင်တန်ရဲ့အီးမေးလ်ကိစ္စပြက်လဲစုံစမ်းစစ်ဆေးမှုကိုအတက်နိုင်ဆုံးအမြန်ဆုံးဖြစ်အောင်လို့ FBI နဲ့အတူဆောင်ရွက်နေပါတယ်လို့တရားရေးဌာနကပြောကြားလိုက်ပါတယ်။သမ္မတရွေးကောက်ပွဲနီးကပ်နေချိန်မှာနောက်ထပ်စုံစမ်းမှုတွေပြန်လုပ်နေတယ်လို့ FBI ကတောက်ကြနေကကြေညာခဲ့တဲ့အပေါ်ဒေါသထွက်နေကြတဲ့ဒီမိုကရက်ထိပ်တန်းလွှတ်တော်အမတ်တချို့စီကိုတရားရေးဌာနအကြီးအကဲအရာရှိပီတာကတ်စ်ကစုံစမ်းမှုကိုအမြန်ဆုံးပြီးအောင်လို့ကြိုးစားနေပါတယ်လို့စာရေးအကြောင်းကြားအာမခန်ချက်ပေးခဲ့တာပါ။တရားရေးဌာနအနေနဲ့ FBI နဲ့အနီးကပ်ဆောင်ရွက်နေသလိုလိုအပ်တဲ့အရင်းအမြစ်တွေသုံးပြီးတော့တင့်တော်တဲ့ဆောင်ရွက်မှုတွေအားလုံးကိုအမြန်ဆုံးဖြစ်အောင်ဆောင်ရွက်နေတယ်ဆိုတာအခိုင်အမာပြောနိုင်ပါတယ်လို့စာထဲမှာရေးသားထားပါတယ်။အောက်လွတ်တော်အမတ်ဟောင်းအန်တိုနီဝီနန်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုအတွင်းသူ့ရဲ့ကွန်ပျူတာတွေကကလင်တန်ရဲ့နောက်ထပ်အီးမေးလ်တွေတွေ့ရှိခဲ့တဲ့အတွက်သက်ဆိုင်ရာကစုံစမ်းစစ်ဆေးနေတယ်လို့ FBI ညွှန်ကြားရေးမှူး James Comey ကအောက်လွှတ်တော်ကိုတောက်ကြနေတော့ကအကြောင်းကြားခဲ့တာပါ။အန်တိုနီဝီနန်ရဲ့ဇနီးဟာအူမာအဗဒင်းဟာဟီလရီကလင်တန်ရဲ့အနီးကပ်အကြံပေးတစ်ယောက်ဖြစ်ပါတယ်။ Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကပုဂ္ဂိုလ်ရေးသုံးအီးမေးလ်ဆာဗာကနေအလုံးနဲ့သက်ဆိုင်တဲ့အီးမေးလ်တွေပေးပို့လက်ခံခဲ့တာကြောင့်ထိပ်တန်းလျှို့ဝှက်ချက်တွေပေါက်ကြားသလားဆိုတဲ့စုံစမ်းမှုနဲ့သက်ဆိုင်နိုင်တဲ့အီးမေးလ်တွေဖြစ်မဖြစ်ဆိုတာကိုစုံစမ်းနေတာလို့ Mr. Comey ကပြောကြားခဲ့ပါတယ်။ဒီလိုအခြေအနေမှာတနိုင်ငံလုံးကောက်ခံတဲ့လူမှုသဘောထားစစ်တမ်းတွေအရဒီမိုကရက်သမ္မတလောင်း Hillary Clinton က Republican သမ္မတလောင်း Donald Trump ထက်ထောက်ခံမှုအနည်းငယ်သာအသာရနေပါတယ်။နိုင်ငံတော်ဝန်သဘောထားစစ်တမ်းတော်တော်များများရဲ့တင်းနှင်းလာနေကြလက်တွေမှာ Clinton က Trump ထက်ကို100ရာခိုင်နှုန်းကနေ300ရာခိုင်နှုန်းသာအသာရနေပါတယ်။သမ္မတအနိုင်ရဖို့အကျိတ်အနယ်ပြန်ဆိုင်ရမယ့်ပြည်ညတချို့မှာဆိုရင်လေသမ္မတလောင်း2ယောက်သူမသားကိုမသားဖြစ်နေပါရှင်။